Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်ကတော့လေဩဂတ်လ30ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးမီတာ31 32 51နဲ့လိုင်းလုံးမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြေညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကောရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေးအတွက်ဟာ25သန်းကျော်သွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုနှုန်းမှာကမ္ဘာစံချိန်တင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 98,861 ယောက်ရှိလာကြောင်းဒါဟာကမ္ဘာမှာကာယရောဂါစဖြစ်ခြင်းကစပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။အိန္ဒိယဆိုရကစီးပွားရေးပြန်ဖွင့်မှုနိုင်ငံတော်မှာကန့်သတ်မှုတွေကိုဆက်ပြီးတော့ရှော့ချလာနေချိန်မှာပဲကူးစက်မှုတွေဒိုးလာနေတာဖြစ်ပြီးတော့နေ့စဉ်ကူးစက်မှုနှုန်း 9,000 ဝဲကျော်တာလဲ၄ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်အိန္ဒိယနိုင်ငံမှာသေဆုံးသူ 6,300 ကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူ 6,000 ကျော်နဲ့ကမ္ဘာပေါ်မှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ဘရာဇီးလ်နိုင်ငံက 3.8 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံက 3.5 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဥရောပတိုက်ကမြို့ကြီးတွေအတော်များများမှာလည်းဗိုင်းရပ်စ်ကြောင့်ကန့်သတ်မှုတွေပြန်လှုပ်လာတာကိုဇနီးနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာနှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့စီမင်းတွေချမှတ်ခဲ့တာကြောင့်လူတွေတောင်းနဲ့ချီပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူ300လောက်ကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်မှာလည်းအလားတူကန့်သတ်မှုတွေကြောင့်ဆန္ဒပြတဲ့သူတွေဟာ Trafalgar ရင်းမြစ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါပြင်ပဲရစ်မြို့မှာလည်းလူတိုင်းနှာခေါင်းစည်းတွေမှာဖြစ်မနေတက်ရမယ့်အပေါ်မှာလူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆွစ်ဇာလန်နိုင်ငံဇူရိတ်မြို့မှာလည်းဆန္ဒပြတဲ့လူ1000လောက်ဟာကိုဗစ်စီးမင်းတွေကိုမယုံကြည်ကြောင်းနဲ့လွတ်လပ်စွာနေခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ။အာရှတိုက်ကနိုင်ငံတွေဘက်မှာလည်းဗိုင်းရပ်စ်ကူးစက်မှုတွေထပ်တိုးလာနေပြီးအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ2858ယောက်နဲ့သေဆုံးသူ82ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်သူ 13,000 ကျော်နဲ့သေဆုံးသူ 9,300 ကျော်သွားပြီဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ299ယောက်ရှိပြီးအာဏာပိုင်တွေကဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အစိုးမျိုးတစ်ဝိုက်မှာစားသောက်ဆိုင်တွေမှာထိုင်စားရတဲ့မလုပ်ဖို့ကန့်သတ်လိုက်ပြီးတော့လေ့ကျင့်ခန်းလုပ်တဲ့အားစားစင်တာတွေနဲ့ကျူရှင်တွေနဲ့သင်တန်းတွေကိုပိတ်ဖို့ပြောလိုက်ပါရတယ်။တောင်ကိုရီးယားနိုင်ငံမှာကူးစက်မှုတွေရာနဲ့ချီပြန်ဖြစ်တာဟာအခုဆိုရင်18ရက်သက်တိုက်ရှိသွားပြီဖြစ်ပြီးတော့ကူးစက်သူစုစုပေါင်း 19,000 ကျော်နဲ့သေဆုံးသူ 323 ယောက်ရှိသွားပြီဖြစ်ပါတယ်။ Australian နိုင်ငံ Victoria ပြည်နယ်မှာတော့ဒီနေ့မှာ virus ကူးစက်သူ114ယောက်ရှိခဲ့ပြီးတော့နောက်ထပ်17ယောက်သေဆုံးခဲ့တယ်လို့အာရဘိုင်းတွေကပြောပါရတယ်။ဒါကြောင့် Australia မှာသေဆုံးသူစုစုပေါင်း611ယောက်ရှိသွားပြီဖြစ်ပြီးတော့ဒီထဲက924ယောက်ကတော့ Victoria ပြည်နယ်ကဖြစ်ပါတယ်။မဘုံမျိုးမှာတော့ညမထွက်ရအမိန်ပါဝင်အသွါလာကန့်သတ်မှုတွေကို September 17ရက်နေ့ထိဆက်ပြီးတော့ထားသွားမှာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်တက္ကသိုလ်ရဲ့အနေနဲ့နောက်လာမှចောင်းတွေကိုပြန်မဖွင့်သင့်ဘူးလို့ဗြိတိန်တက္ကသိုလ်တမကကပြောလိုက်ပါတယ်။ចောင်းလာတက်တဲ့ចောင်းသားတွေကနေဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှကိုကာကွယ်ရတဲ့အနေနဲ့ရှေ့လာမှចောင်းတွေပြန်ဖွင့်ဖို့အစီအစဉ်ကိုဖျက်သိမ်းသင့်ပြီးတော့အတန်းတွေကိုအင်တာနက်အွန်လိုင်းကနေသင့်ဖို့တက္ကသိုလ်တမကကတောင်းဆိုလိုက်ပါတယ်။ចောင်းတွေပြန်ဖွင့်ဖို့လုပ်နေတာနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရဲ့အစိုးရဟာဝေဖန်မှုတွေကိုအကြီးအကျယ်ခံနေရပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ကဗိုင်းရပ်စ်ကြောင့်လူတွေကိုအပြစ်မထွက်ဖို့ကန့်သတ်မှုတွေကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံသားတွေအနေနဲ့ပုံမှန်အနေထားနီးနီးပြန်နေကြဖို့ဝန်ကြီးချုပ်ကပြောလိုက်ပြီးတော့အလုပ်သမားတွေကိုလည်းတိုင်းပြည်ရဲ့စီးပွားရေးကိုအထောက်အကူဖြစ်အောင်အလုပ်ပြန်လုပ်ဖို့တောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့ဧပြီလနဲ့ဇွန်လကြားမှာ20ရာခိုင်နှုန်းကျဆင်းသွားခဲ့တာပါ။ဒါပေမဲ့ចောင်းသားတွေကိုတက္ကသိုလ်ပြန်တက်ခိုင်းဖို့ကသိဆောလွန်ပြီးအဲ့လိုပြန်တက်ခိုင်းလို့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ရင်သူတို့ကိုအပြစ်တင်လာနိုင်တယ်လို့တက္ကသိုလ်နဲ့ကောလိပ်သမဂ္ဂကပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံကနည်းပညာတွေပြပကိုတင်ဖို့ရောင်းချတာနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကစီးမျဉ်းသစ်တွေချမှတ်လိုက်တာကြောင့် Biden's company အနေနဲ့ American ကသူတို့ရဲ့ TikTok လုပ်ငန်းစဉ်တွေကိုရောင်းချဖို့ကိစ္စကတရုတ်ဆိုရရဲ့အတည်ပြုချက်ရဖို့လိုမှာဖြစ်တယ်လို့တရုတ်နိုင်ငံကကုန်သွယ်ရေးကျွမ်းကျင်သူတဦးကပြောလိုက်ပါတယ်။ Internet online မှာလူကြိုက်များတဲ့ TikTok နည်းပညာ software ဟာအသုံးပြုသူတွေရဲ့ပုံကိုယ်ရေးအချက်အလက်တွေနဲ့ပတ်သက်ပြီးလုံခြုံရေးအစိုးရရတာကြောင့် Biden's company ပိုင်း TikTok ရဲ့ American လုပ်ငန်းစဉ်တွေကိုမလုပ်ဖို့ Donald Trump ကအမိန့်ထုတ်ထားတာပါ။TikTok ရဲ့ American ကလုပ်ငန်းစဉ်တွေကိုဝယ်ယူဖို့အတွက်စိတ်ဝင်စားနေတဲ့အထက်မှာကမ္ဘာကျော် Microsoft Company နဲ့ Oracle Company တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းတောက်ကြနေနောက်ပိုင်းမှာတရုတ်နိုင်ငံကပြပကိုတင်ဖို့ရောင်းချတာတွေကိုတားမြစ်ကန့်သတ်ထားတဲ့နည်းပညာကုမ္ပဏီတွေကို12နှစ်အတွင်းမှာပထမဆုံးအကြိမ်ပြန်လည်ပြင်ဆင်ပြီးတော့ထုတ်ပြန်လိုက်ပါတယ်။အဲ့လိုအသစ်ထုတ်လိုက်တဲ့အထက်မှာ TikTok Company လည်းအကျုံးဝင်လာနိုင်တယ်လို့ဘေကျင်းနိုင်ငံကစီးပွားရေးတက္ကသိုလ်ပါမောက်ခ Qifeng ကပြောပါတယ်။ တရုတ်ကုသရေးဝန်ကြီးဌာနကနောက်ထပ်ကန့်သတ်လိုက်တဲ့စီးရင်ထဲမှာတော့ဤပညာအမျိုးအစား23မျိုးပါဝင်တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာ highlight မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသစင်အောင်ပါသတင်းမီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေရမှာမနေ့စနေနေ့ညပိုင်းက Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်လူတို့သိဆုံးခဲ့ပါတယ်။မြို့ရင်း၃လမ်းနဲ့ Elder Land တောင်မှာဆန္ဒပြသူတွေအချင်းချင်းပဋိပက္ခတွေကြားမှာတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်လူတို့ရင်ပန်းတထိမှန်ဒဏ်ရာရပြီးတော့သိဆုံးခဲ့တာဖြစ်ကြောင်း Portland မြို့ရဲတပ်ဖွဲ့ကညညချင်းထုတ်ပြန်ပါတယ်။သိဆုံးခဲ့သူကလူဖြူမျိုးသားတူဖြစ်ကြောင်းအစောပိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြသူ600လောက်မျိုးရင်းမှာစနေနေ့တိုင်းစုဝေးနေကြတာသတင်းသုံးဖက်ဆက်တိုက်ရှိနေပြီလဲဖြစ်ပါတယ်။သူတို့လိုက်ပါလာတဲ့ရင်ကိုလူမျိုးရေးဆန္ဒပြသူတွေကရှေ့ကပိတ်ပြီးတော့တားဆီးခဲ့တာကနေပဋိပက္ခတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့ကြာသပတေးနေ့ကကျင်းပပြီးစီးခဲ့တဲ့ Republican Party ညီလာခံမှာသမ္မတ Trump က Portland မြို့ကိုလွတ်လပ်တဲ့အစွန်းမရောက်သူတွေနေထိုင်တဲ့မြို့တစ်မြို့ဖြစ်ဖော်ညွှန်းခဲ့ပြီးအကြမ်းဖက်သူတစုကြောင့်မျိုးရင်းဆန္ဒပြပွဲတွေပေါ်ပေါက်နေကြောင်ပြောဆိုခဲ့ပါတယ်ဒုတိယကြိမ်သမ္မတတက်တန်ရွေးကောက်ခံတဲ့ညီလာခံမှာပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းထဲမှာလည်းသမ္မတထရမ့်ကတရားဥပဒေစိုးမိုးရေးနဲ့အမိန့်အာဏာတည်မြဲရေးကိုအဓိကထည့်သွင်းပြောဆိုခဲ့ပါတယ်သုံးလလောက်ကြာအောင်ဖြစ်ပွားနေခဲ့တဲ့ Portland မြို့ညစဉ်ရက်စက်လူမျိုးရေးဆန္ဒပြပွဲတွေအတွင်းလူပေါင်းရာနဲ့ချီပြီးပြည်နယ်နဲ့အစိုးရအာဏာပိုင်တွေကဖမ်းဆီးနေတဲ့ကြားကပဲဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်ပွားနေတာပါပြီးခဲ့တဲ့မီလာနောက်ပိုင်းကမင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာလူမင်းအမျိုးသား George Floyd ဆိုသူကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့ရတဲ့အတွက်နိုင်ငံတော်ဝန်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါရဲ့ရှင်American ပြည်ထောင်စု Wisconsin ပြည်နယ်ကနေရှာမြို့မှာရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်ခံခဲ့ရတဲ့လူမဲတဦးရဲ့မိသားစုဝင်တွေဦးဆောင်ပြုလုပ်တဲ့ဆန္ဒပြပွဲကိုမနေ့စနေနေ့ကပြုလုပ်ခဲ့ပါတယ်။လူတစ်ထောင်လောက်ပါဝင်တဲ့ဒီဆန္ဒပြပွဲမှာဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့အကြမ်းဖက်လို့ရက်တွေကိုရပ်ဆိုင်းပေးဖို့တောင်းဆိုခဲ့ကြပါတယ
်။ My nature is to protect my son.To stand up for my son when he cannot
stand up. ကျွန်တော်ရဲ့သားအတွက်အကာအကွယ်ပေးရမှာဖြစ်တယ်လို့သူ့အတွက်ရည်တည်ပေးရပါတော့မယ်။ဒီမျိုးကကျွန်တော်ရဲ့ကလေးကိုလုံခြံတက်ဖြတ်ဖို့ရဲတပ်ဖွဲ့ကိုအခွင့်အာဏာပေးထားသလားဆိုတဲ့မိကုံးကိုလည်းမေးရမှာဖြစ်ပါတယ်လို့ရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်ခံခဲ့ရသူ Jacob Blake ရဲ့ဖခင် Jacob Blake Senior ကပြောသွားခဲ့ပါတယ်။ရဲကတနက်နေ့ပြစ်ခတ်တာကြောင့်လူမဲအမျိုးသား Jacob Blake ခန္ဓာကိုယ်အောက်ပိုင်းတိတ်ခဲ့ရပြီးမှဒီတန်းစုဝင်နေဦးဆောင်ပြီးအခုလိုဆန္ဒပြပွဲတွေလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေတဲ့ဒီကနိုရှာမြို့ကိုသမ္မတ Trump ကအင်္ဂါနေ့မှာတွားရောက်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံဖို့ရှိကြောင်းနဲ့ပျက်စီးဆုံးရှုံးမှုတွေကိုအကဲဖြတ်ကြည့်ရှုမှာဖြစ်ကြောင်း Imperial ကစနေနေ့ကကြေညာထားပါတယ်ဩဂုတ်လ23ရက်နေ့ကကလေးငယ်တွေနဲ့မြင့်မြင့်အများပြားရဲ့ရှေ့မှောက်မှာရဲအရာရှိ Rustin Shesky ကအသက်29နှစ်အရွယ် Jacob Blake ရဲ့နောက်ကျောကိုတနက်နေ့9ချက်ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြည်내တရားရေးဌာနကအစီရင်ခံထားတာဖြစ်ပါတယ်ဒီပြစ်ခတ်မှုပြီးလူပြူအများစုနေထိုင်တဲ့လူဦးရေတသိန်းဝန်းကျင်ရှိတဲ့ဒီမြို့မှာဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေတာဖြစ်ပါတယ်လာမယ့်နိုဝင်ဘာလ American သမ္မတရွေးကောက်ပွဲအပေါ်နိုင်ငံရခြားကဝင်ရောက်ဆက်ဖက်တာနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းတွေကို Congress ကိုလူကိုယ်တိုင်တွားရောက်ရှင်းလင်းတင်ပြတော့မှာမဟုတ်ဘူးလို့ American ထိတန်းထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်လူကိုယ်တိုင်တွားရောက်တင်ပြရင်သတင်းတွေပေါက်ကြားနိုင်တာကြောင့်စာနယ်ပယ်ရေးသားရှင်းလင်းတော့မယ်လို့အမျိုးသားထောက်လှမ်းရေးအဖွဲ့ဒါရိုက်တာယုံ ODNI ကတာဝန်ရှိသူတွေကလွှတ်တော်အမတ်တွေနဲ့သက်ဆိုင်ရာကော်မတီဝင်တွေကိုစနေနေ့ကနှုတ်နဲ့ပြောကြားလိုက်ပါတယ်ရွေးကောက်ပွဲလုံခြုံရေးနိုင်ငံရခြားကဩစာလွှမ်းမိုးဖို့ကြိုးပမ်းနဲ့ဆွတ်ဖတ်မှုဆိုင်ရာထောက်လှမ်းရေးသတင်းတွေအပေါ်နားလည်မှုလွဲမှားတာနဲ့နိုင်ငံရေးအရာအသုံးချတာတွေကိုရှောင်လွှဲနိုင်ဖို့အခုလိုပုံစံပြောင်းရှင်းလင်းတင်ပြမှာလို့လေ ODNI ယုံအကြီးအကဲ John Ratcliffe က Congress ကိုတရားပေးဖို့ရဲ့စာရီမှာရည်တမ်းထားပါတယ် American သမ္မတ Donald Trump ကတော့ ODNI ယုံကအခုလိုဆုံးဖြတ်ရတာနဲ့ပတ်သက်ပြီးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုသတင်းပေါက်ကြားသူဖြစ်အထောက်အထားမပြတာပဲနဲ့အပြစ်တင်ခဲ့ပါတယ် Schiff နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi တို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့ဒါဟာ Congress ကိုရှင်းလင်းတင်ပြဖို့ဥပဒေအရတာဝန်ရှိတာကနေရှောင်လွှဲလိုက်တာလို့ရည်တမ်းထားပါတယ် လော်ရာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အမေရိကန်ပြည်ထောင်စု Texas နဲ့ Louisiana ပြည်နယ်ကမ်းခြေဒေသတွေကိုသမ္မတ Trump စနေနေ့ကတော့ရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ဒီဒေသတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကြောင့်လျှက်စစ်မီပြတ်တောက်နေတယ်လို့သောက်သုံးရေးလည်းပြက်လက်နေပါတယ်။ကြာသာပတေးနေ့အစောပိုင်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဒီအဆင့်လေးဟာရီကိန်းမုန်တိုင်းကြောင့်အနည်းဆုံးလူ14ဦးသေဆုံးခဲ့ရပါတယ်။မုန်တိုင်းနဲ့အဆိုးဆုံးခံခဲ့ရတဲ့ Louisiana ပြည်နယ် Lake Charles မြို့ကိုလည်းသမ္မတ Trump မနေ့ကတော့ရောက်ခဲ့ပါတယ်။ဒီကနေ့တဆင့်သမ္မတ Trump ဟာမုန်တိုင်းနိုင်ငံ Texas ပြည်နယ် Orange မြို့ကိုဆက်ပြီးတော့တွားရောက်ခဲ့ပါတယ်။အခုလိုမုန်တိုင်းနိုင်ငံခံခဲ့ရတဲ့ Texas နဲ့ Louisiana ပြည်နယ်တွေကိုမတွားခင်တည်းကသမ္မတ Trump က Louisiana ပြည်နယ်တွင်အရေးပေါ်အခြေအနေကြေညာခဲ့တာပါ။ဒီအတွက်ပြည်နယ်တွင်မုန်တိုင်းတန်တဲ့နေရာတွေမှာ Federal အစိုးရရန်ပုံငွေသုံးဆွဲခွင့်ရမှာဖြစ်ပါတယ်။ဒါပြင်ပြည်နယ်တွင်လျှက်စစ်မီးပြတ်တောက်နေတဲ့ဒေသတွေမှာလည်း International Brotherhood လျှက်စစ်တပ်အဖွဲ့ပြည်ပြည်ကုမ္ပဏီဝန်ထမ်းအင်အား2000လောက်နဲ့မီးပြန်ရဖို့အတွက်လှုံ့ဆော်ပေးနေပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငွေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမစုမောမရှင်ကမ္ဘာကရောဂါ COVID-19 ပြည်တွင်းကူးစက်မှုရခိုင်မှာစိုးရအခြေအနေရှိလာချိန်မှာပဲရန်ကုန်မှာလည်းကူးစက်မှုတွေပိုတိုးလာတဲ့အတွက်လူလူအနေနဲ့မဖြစ်မနေလိုက်နာကာကွယ်သင့်တဲ့စီးပညာရှင်တွေရဲ့ကျန်းမာရေးပညာပေးအကြံပေးချက်တွေကိုစူးစီးတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာကမ္ဘာ့ကယ်ရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုနှုန်းမြင့်တက်လာပြီးရခိုင်ပြည်နယ်အတွင်းမှာဒီသတင်းပတ်ထဲမှာပဲလူအစုလိုက်ပြုံလိုက်မှာရောဂါပိုတွေ့ရှိနေတာမို့ရခိုင်ခီးသွွားရာဇဝင်ရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးနေချိန်မှာပဲရန်ကုန်တိုင်းအတွင်းမှာရခိုင်ပြည်နယ်အတွင်းမှာခီးသွွားရာဇဝင်မရှိပိုးတွေ့ရှိသူတွေနဲ့ထိတွေ့ဆက်ဆက်မှုမရှိဘဲကူးစက်သူတွေတစားစားများပြားလာတဲ့အပေါ်ပြည်သူအများစိုးရိမ်လာနေကြတာပါ။တနင်္ဂနွေနေ့မနက်ခင်း၈နာရီထုတ်ပြန်ချက်အရနောက်ထပ်လူနာ16ဦးထပ်မံတွေ့ရှိတဲ့အတွက်အခုဆိုရင်တော့တနင်္ဂနွေလုံးအတိုင်းအတာနဲ့849ဦးထိရှိသွားပြီဖြစ်ပါတယ်။ယောဂပိုးသေးဆောင်သူတွေဟာရန်ကုန်မှာရှိနေပြီလို့ယူဆလို့ရတဲ့အတွက်ယောဂပိုးမကူးစက်ခံရအောင်ရန်ကုန်မြို့ခံတွေအထူးသတိထားနေထိုင်ကြဖို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကတိုက်တွန်းပါတယ်
။ဒီမနေ့တွေ့တဲ့ case မှာတော့ဒီရခိုင်ကော်လံမှာတော့ဒီဆရာကတော့ရခိုင်မြို့မှာပြန်လာတဲ့ခီးသွွားရာဇဝင်ဆိုတာလေးမတွေ့ဘူးပေါ့နော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ဒီ asymptomatic ဖြစ်နေတော့ဒီယောဂပုတ်တိဆောင်တဲ့သူတွေကရန်ကုန်တိုင်းထဲမှာပေါ့နော်ရန်ကုန်မြို့ထဲမှာရှိနေပြီလို့ယူဆလို့ရတယ်ဒါကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအနီးစပ်ဆုံးကိုယ့်ရဲ့ရှိနေနိုင်ခြင်းဆိုတဲ့အသည့်ကိုခေါင်းထဲထည့်ထားပြီးတော့ကာကွယ်ရေးကိုစနစ်ကျပို့ပြီးတော့ထုတ်တင်နေပေါ့ဒီမိနစ်အထိထွက်လာပြီးရနောက်မှာတော့ဆရာတော့အဲ့လိုပဲခံယူလိုက်တယ်လက်တော်အနေထားကြည့်မယ်ဆိုရင်တော့အိမ်ချုပ်ထားနိုင်သေးတယ်လို့ပဲဆရာတို့ပြောကျင်သေးတယ်ပေါ့နော်ထိတ်ထုတ်ထားနိုင်သေးတယ်တစ်ချိန်ကြီးမှာထိတ်ထုတ်နိုင်မှုလွန်သွားတယ်ဆိုတော့လူတွေအများကြီး positive ဖြစ်တယ်စေုံနေမှာလက်ခံကူးစက်နိုင်တဲ့ကာလနေထားတဲ့ကိုကျော်လွန်သွားပြီဆိုလို့ရှိရင်တော့အရင်တခြားနိုင်ငံကြီးမှာပြုလုပ်ခဲ့တဲ့ဒီစနစ်တွေတိုင်းနဲ့ဆရာက home quarantine ကိစ္စတွေအမျိုးဖြစ်လာနိုင်တာပေါ့လက်ဆန်မယ်အဲ့လိုအဲ့ဒီအချိန်လေးစေမရောက်ပါစေလို့ဆိုဆူတောင်းနေရမယ်ဆိုတော့ဒီနေ့ညချင်းမှာလည်းဘမကဆရာကြီးတယောက်ကပြောသွားတာရှိတယ
်အခုလိုပြည်တွင်းကူးစက်မှုများလာနေတဲ့အခြေအနေဟာလူကြီးထူထပ်တဲ့ရန်ကုန်အတွက်အထူးသတိထားကူးစက်ရမယ်အနေအထားဖြစ်လာနေတာပါဒါကြောင့်ပိုးတွေ့ရှိတဲ့သူတွေပိုးတွေ့နိုင်တယ်လို့တန်ရရှိသူတွေကိုအသွာလာကန့်သတ်မှုတွေနဲ့ထိန်းချုပ်ထားခြင်းမှာဒီလိုပြည်သူတွေအတွက်လည်းစိတ်သက်ခွန်အားနဲ့အားပေးကြပါလို့လူလူကိုစေတနာဝင်တဲ့ဆေးကုသပညာပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
ကျွန်တော်အခုအချိန်ထိပေါ့နော်ဟိုရခိုင်ပြည်နယ်ကိုခီးသွားခြင်းမရှိဘဲနဲ့ပေါ့နော်နောက်ပြီးတော့ဒီလူနာနဲ့ထိတွေ့မှုမရှိဘူးပြီးတော့ပဲမဟုတ်ပင်နဲ့ပေါ့နော်ရန်ကုန်မှာအဲ့လိုတွေ့ရတာအခု၈ရောက်ရှိသွားတယ်ကျွန်တော်ထင်ပါတယ်ကျွန်တော်ရန်ကုန်အတွက်တော့သတိထားမယ့်အခြေအနေတစ်ခုပေါ့နော်ကျွန်တော်ဒီလက္ခဏာမပြဘဲနဲ့ကျွန်တော်တို့ရောဂါကူးစက်တဲ့လူတွေလည်းဒါကျွန်တော်တို့ဟိုလူလူကြားထဲမှာလာရှိနေပြီဆိုတော့တွေ့လို့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီခက်ခွက်ခွက်နေဖို့နဲ့လူစုလူဝေးကိုမရှောင်နိုင်တဲ့အခါမှာလည်းဟိုလူတိုင်း mask ကိုတက်ထားမယ်ဆိုရင်တော့ဒီရောဂါပြန့်နှံ့တော့ကျွန်တော်ကဖက်နိုင်တော့တာ short ချနိုင်မှာပေါ့နော်ကျွန်တော် lockdown ချထဲမှာပါသွားတဲ့ဒီကားစုဝင်နေနေရလဲတက်နိုင်တော့ဒီကာလမှာစီကန်းကြနေဖို့နဲ့ကျန်းမာအောင်နေဖို့ပေါ့နော်မိမိကျန်းမာရေးကိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကျန်းမာဖို့တော့အတော်အရေးကြီးတယ်ဟုတ်ကဲ့စိတ်ပိုင်းဆိုင်ရာအားပေးဖို့ကလည်းအရေးကြီးပါတယ
်ပြည်သူတွေအနေနဲ့မိမိကိုယ်တိုင်ဒါမှမဟုတ်မိသားစုနဲ့မိဆွေတွေထဲမှာဖျားနာမကျန်းမာဖြစ်လာရင်ချက်ချင်းလူလူအခြေပြုအခမဲ့စေကန်တွေကိုလာပြကြဖို့ဆေးရုံစေကန်နေစီကိုအမြန်ဆုံးသွားကြဖို့ကိုလည်းကိုဗစ်ကာလဖျားနာအခမဲ့စီကူတာမှုပေးနေတဲ့ Fever Clinic ရန်ကုန်ကိုရက်ကတာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်ဒီနေ့ဆိုရင်လည်းကျွန်တော်တို့ရှိမှာဒါပေါ့နော်ဒီနေ့တည့်ခါမှာအနည်းဆုံး၈ယောက်နဲ့၁၀ယောက်ချမှာရှိတာပေါ့နော်အဓိက ကိုကိုကိုဗစ် -19 တို့အဖြစ်တယ်လို့ပေါ့နော်ထင်ထင်နေယူဆတယ်ကိုကချားနေပြီလားပေါ့နော်ဆိုရင်ကျွန်တော် fever clinic ကိုပေါ့နော်ဒါပြဒီကျွန်တော် fever clinic ရဲ့တာဝန်ခံဆောင်ဝယ်ဖုန်းနံပါတ်တွေလည်းပေးထားတယ်တာဝန်ခံဆောင်ဝယ်ဖုန်းဆက်ပြီးတော့မိမဲတိုင်ပြလို့လည်းရတယ်အဓိကဒီ panic ပေါ့နော်ဒီစိုးရိမ်စိတ်ကတော်တော်များများမြင့်တက်လာတယ်ပေါ့နော်အခုချိန်မှာလေဒါပေမဲ့အရင်ကြီးလည်းမစိုးရိမ်နဲ့မစိုးလို့တင်လို့ထိုက်တာတော့ပေါ့နော်နှာခေါင်းစီးတက်တာတို့ဒီ social distancing ပေါ့နော်ဒီအတရားနဲ့ကျွန်တော်၆ပေးกว่าပေါ့နော်ဒါလည်းမလို့အပ်ပါနဲ့ဒီမသွားနိုင်ဘဲနဲ့အိမ်မှာပဲတော့ပေါ့နော်ဒီအပိုင်းတွင်ဖြစ်နိုင်ဒီသွားစီခြင်းနဲ့ပေါ့နော်စိုးရိမ်စိတ်ဒုံထားတဲ့ဆိုင်ကိုကိုကိုကာကွယ်တော့ပိုပြီးထိရောက်မှုရှိတယ်ပေါ့နော်အလိုအမ်းမှာဒါပြင်သွားရင်ကနှာခေါင်းစီးတက်ဆက်စီးဒီကလာတိုင်းအင်ဂျီကိုဆဲပေါ့နော်ဒီတခုတန့်ရှင်းမှုလည်းတော့လုံးလိုက်ရင်တော့တော်တော်ကြီးတို့ထိရောက်မှုတော့ရှိမယ်လို့ကျွန်တော်ကအကြံပေးချင်ပါတယ
်လက်တလောအချိန်ဒီမှာတော့မြန်မာနိုင်ငံတဝန်ကိုဗစ် -19 ရောဂါကိုရိုနာဗိုင်းရပること်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ရခိုင်ပြည်နယ်နဲ့ဆက်ဆက်ခီးစွာထိတွေ့မှုရှိခဲ့တယ်ဆိုရင်ချက်ချင်းသတင်းပို့ပြီးဆေးစစ်ဆေးမှုတွေခံယူကြဖို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်ကျွန်မဆုလို့ပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ဒီတော့ခင်ဗျာဒီနေ့စနေကမှာတော့ကိုဗစ်ကပ်ဘေးအန္တရာယ်ရောစစ်ဘေးထဲမှာတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်တွေကန့်သတ်ထားတဲ့အတွက်ဘယ်လိုအကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ဆွေးနွေးဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အရေးလှုပ်ရှားနေတဲ့အထံဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ကောက်ကိုဖိတ်ခေါ်ထားပါတယ်။ကိုဆောင်ကောက်မင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါကို
။ဒီဘက်ထဲမှာပဲရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပြီပါဆိုပြီးဒီကိုဆောင်ကောက်ရဲ့အထံဖွဲ့ကနေတိုက်တွန်းလိုက်တာတွေ့ရပါတယ်။သူချင်းကတော့ဒီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အချိန်မှာပြန်ဖွင့်ပေးဖို့လိုရဲဆိုပြီးတိုက်တွန်းထားတာကိုတွေ့ပါတယ်ဆိုတော့ကိုဆောင်ကားလိုအနေနဲ့လက်ရှိမှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝမရဘဲဖြစ်နေတဲ့ပုံမှာဘာလို့အဓိကစိုးရိမ်နေရလဲခင
်ဗျ။ဟုတ်ကွာဒီနေ့ပဲကျွန်တော်တို့ဒီဟိုကိုဗစ် -19 နဲ့ပတ်သက်တဲ့တွေ့ရှိချက်တွေကိုသမ္မတဝန်ကြီးဌာနထုတ်ပြန်လိုက်တဲ့နေရာမှာရောဂါပိုးတွေ့ရှိတဲ့သူအယောက်80ရှိလာတာတွေ့ရတော့အဲအယောက်80မှာဗေမြုပ်နယ်တွေရလဲလို့ကျွန်တော်တို့ live ဆက်လိုက်တဲ့အခါမှာယနေ့ချိန်ထိဒီရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့မြို့နယ်၈မြို့နယ်တွေက၆မြို့နယ်မှာပိုးတွေ့လူနာရှိနေပြီဖြစ်တယ်။ဆိုတော့အဲ၆မြို့နယ်ကဘာလဲဆိုတော့မြောက်ဦးမောင်တော်မြေပုံပြီးတော့မင်းပြားကြောက်တော်ကူလီကျောင်းအဲ၆မြို့နယ်ပြည်ပြည်မှာပိုးတွေ့လူနာရှိနေပြီဆိုတော့အခါကျတော့အဲ့လိုပိုးတွေ့လူနာရှိနေတဲ့အချိန်တွေမျိုးမှာလူလူဟာတရင်အချက်လက်ကိုအချိန်နဲ့တပြေးညီရရှိနေဖို့လိုအပ်တယ်အဲ့လိုမဟုတ်ရင်ဒီလိုကူးစက်မှုတော့ဟာကျွန်တော်ဒီလိုအယမ်းမြန်တဲ့အဲပူရှိတဲ့အချိန်တွေမျိုးမှာတစ်မျိုးလုံးမှာတော့ပြန့်နှံ့သွားနိုင်တယ်ဆိုတော့ပြည်နာကဒီပူကိုထိချုပ်နိုင်မှုဆိုရင်ကျင်းနေတာကအစိုးရကအင်တာနက်ကို 4G ပြည်ပပြန်ပေးဖို့လိုအပ်တယ်ဒါကလူလူမှာရင်ခက်တွေ့တာမဟုတ်အစိုးရကလည်းဒီပူကိုထိချုပ်ရေးလှုပ်ဆောင်တဲ့ကိစ္စရက်တွေမှာအင်တာနက်ကောင်းကောင်းမရတဲ့အတွက်ခက်တွေ့နေမယ်ဆိုတာကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်အဲ့တော့ဒီအခြေအနေတွေကိုဟိုစစ်စစ်ငောင်းကတုံးတက်ပြီးတော့ကျွန်တော်တို့ကဒီအင်တာနက်အပြည့်အဝပြန်ပေးဖို့လိုအပ်တယ်အဲအထူးသဖြင့်တော့လူလူရဲ့ကျန်းမာရေးပေါ်မှာကိုယ်စိုးရိမ်တာဖြစ်ပါတယ်ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ကဒီရင်းစစ်ရှိရဲ့အချိန်မီကိုယ်အိမ်ပေါ်မှာလက်နဲ့ကြီးကြနိုင်တယ်အဲ့လိုအခြေအနေမျိုးမှာတော့မှာပဲပိုးကလည်းရှိနေပြန်အဲပိုးကလည်းဒီပြန့်နှံ့မှုကလည်းရှိနေနိုင်တဲ့အခါမှာအင်တာနက်တာရရဆိုရင်ကျွန်တော်တို့လူလူဟာတို့အခက်အခဲတွေကိုတင်ပြနိုင်မယ်အဲ့နောက်တစ်ခါကျတော့အစိုးရဘက်ကနေထုတ်ပြန်တဲ့တင်းချက်လက်တွေကိုအချိန်နဲ့တပြေးညီရနိုင်ပြီးတော့သူတို့ဟိုဒီဒီပိုးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ရှောင်ရမယ်ကျင်းရမယ်အပိုင်းတွေကိုလူလူကပို့ပြီးနားလည်သွားပြီးတော့ဟိုလူလူကျမ်းမာရေးကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့အင်တာနက်မရတဲ့အတွက်ကောလာဟလတွေတင်းမားတွေပြင်းထန်မှာကိုစိုးရိမ်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုဖြစ်နိုင်တဲ့အန္တရာယ်ဘယ်လောက်များရှိနေလဲခေါဆောင်က
ဟုတ်ဟိုကျင်းနေတာပေါ့ကျွန်တော်တို့ကဒီအင်တာနက်မရှိတဲ့အခါမှာကျွန်တော်တို့ကဟိုအစိုးရဝက်ဆိုက်တွေဝန်ကြီးဌာနရဲ့ဒီအကြေညာချက်တွေနောက်တစ်ခုကကျတော့ဒီသူတို့ရဲ့ Facebook စာမျက်နှာတွေမှာ ပြောဆိုချက်တွေကိုလူတို့ကအချိန်နဲ့တူဟို railing တကူဝင်ကြည့်လို့မရအောင်မကြည့်လို့မရအောင်ဆိုတော့ okay ကျွန်တော်တို့ဖုန်းနဲ့ဆက်မေးလို့ရလားဆိုတော့လေအဲ့လိုအခြေအနေမျိုးလည်းမရှိပြန်ဘူးအဲ့လိုအခြေမရှိတဲ့အခါကျတော့အစိုးရဟာဒီပြည်သူလူထုဟာကောလာဟလတစ်ခုပြန့်သွားပြီဆိုရင်ဒါဟာကောလာဟလလားဒါမှမဟုတ်တည်င်းအမှန်လားဆိုတာကိုဟိုပြန်ပြီးတော့ဒီဟို confirm မှုဒီအတည်ပြုဖို့အတွက် confirm လုပ်ဖို့အတည်ပြုဖို့အတွက်အခက်အခဲရှိပါတယ်တကယ်လို့ကကျွန်တော်တို့ကဒီ internet တာရရှိနေမယ်ဆိုရင်လူတို့ဟာဒီတည်င်းအမှန်မှန်မှန်ကိုဆက်နာပြောတဲ့အဲဒီ social media ကိုသုံးပြီးတော့လည်းကောင် website တွေကိုဝင်ကြည့်ပြီးတော့လည်းကောင်ဒီသက်ဆိုင်ရာဒီဆက်နာပြောတဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိတဲ့တည်င်းဌာနတွေမှာဒါမျိုးတင်ထားလားမတင်ထားလားအတားမဟုတ်ရင်ဒီတင်းဌာနတစ်ခုရဲ့တင်လာအများကြီးကအကုန်လုံးကတင်ထားလာဆိုတာမျိုးဟိုဟိုလိုက်ပြီးတော့စစ်ဆေးပြီးတော့ဒါတီလောင်းအတီဖြစ်လာတာမဟုတ်ရင်ကျွန်တော်တို့ကောလာဟာလာဝဲလာဆိုတာကိုအတီပြုနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့ကျင်းကြည့်တာကောလာဟာလာဟာဟိုဘယ်အခြေအနေမျိုးမှမတူပြန်နိုင်လဲအခုတို့ COVID-19 ကာလမှာလူတွေကချွေရင်မှုတွေမြင့်တက်ပြီးတော့ဟောတစ်ခါလီမှာဒီလူရတဲ့ပို့ပြီးတော့အခြေကားပြောဆိုတာတွေလည်းရှိနိုင်တယ်အဲ့လိုပဲဒီအဲ့ကျဆူတာကယူကောက်ပွဲကလည်းနီးလာတဲ့အခြေအနေမျိုးမှာအဲ့နိုင်ငံရေးပါတီနဲ့ပတ်သက်တဲ့ဒီကောလာဟာလာတွေဆက်နွယ်ပြောရင်ဒီဟိုဟိုမဟုတ်တန်ကပြောတဲ့ဟာတွေဒါမျိုးတွေနဲ့ပတ်သက်ပြီးတော့လူလူဟာဟိုအပြန်အလှန်စစ်ဆေးဖို့ဟိုအချိန်ကြီးပေးဖို့လို့အဲ့လိုအချိန်ကြီးပေးဖို့ဆိုရင်ဂျင်းဒီအင်တာနက်ရှိမှကိုရမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တခုရှိတာအင်တာနက်ကနေသတင်းချက်လက်တွေမရလို့ကောလာဟာလာနဲ့သတင်းမအန်တီကိုစိုးရိမ်ရတယ်ဆိုရင်လည်းဒီချိန်ထဲမှာပဲဒီအင်တာနက်နဲ့လူမှုကွန်ရက်တွေမှာလည်းကောလာဟာလာနဲ့သတင်းအမှားတွေကပြန်နဲ့ရှိရတာဆိုတော့အနေရောကင်းနိုင်ပါမှာခင်ဗျာ
ဟုတ်ဟိုကျင်းကြည်တာဗျာဒီသနာဒီအင်တာနက်ရှိရှိမရှိရှိတည်င်းအမှားပြန်နှံ့မှုကတော့ကျင်းကြည်ရှိနေတဲ့တော့အဲ့တော့ဒါဒါပေမဲ့အဲ့တည်င်းအမှားတွေဒါမှမဟုတ်သနာကောလာဟာလာတွေဒါဒီပေါ်မှာပြန်ပြီးတော့ဖြည့်ဆည်းပြီးတော့အတည်ပြုချက်ရယူဖို့အထူးသဖြင့်ဒီဒီသနာပြောတဲ့ဒီရခိုင်ဘက်မှာဆိုရင်သနာလူမျိုးရေးကိစ္စအားရရှိမယ်နောက်တစ်ခုကကြတော့ဒီဒီတိုက်ပွဲတွေရှိမယ်ဒါမျိုးနဲ့ပတ်သက်တဲ့တည်င်းချက်လက်တွေဆိုရင်လူလူဟာအကြည့်ပြည့်ကြရယူလို့ရတယ်။ဥမာဒီနေ့ဟာအဲ့မှာတိုက်ပွဲဖြစ်မယ်လို့ပြောတယ်ဟိုဆွမ်းနာပြောတယ်ဒီအစိုးရဘက်ကနေဖြစ်စစ်တပ်ဘက်ကဖြစ်ဖြစ်ဆက်တွေအကြောင်းကြားတာအဲ့ဒီဟာတည်ရင်ဟုတ်လားမဟုတ်လားဒါမှမဟုတ်ကျွန်တော်ကဇွားနေတိန့်ဆောင်ပေးရမှာလားဒါမျိုးတွေကအစအဲ့ဒီအချက်လက်တွေကအမှန်ကန်ဉာဏ်ဆန်နေဖို့လိုရတယ်အဲ့ဒါမှမဟုတ်ပဲနဲ့ကောလာဟာလာရဒီကြားလိုက်တဲ့ပုံမှန်မူတည်ပြီးတော့ဟိုဘက်ပြေးပါအောင်ဒီဘက်ပြေးပါအောင်ဆိုရင်လူလူဟာပို့ပြီးတော့ကတိလင်းတာနိုင်မယ်လို့ကျွန်တော်တို့ကမြင်တယ်အဲ့တော့အင်တာနက်ရှိရခြင်းဟာအခုဆန္ဒပြောတဲ့ဒီတန်တရားတွေဆန္ဒပြောတဲ့ဒီဟောလာဟာလာတွေကိုပြန်ပြီးတော့ဆစ်ဆေးနိုင်တဲ့အဲအဲ့ဒီဟာတွေကိုပြန်ပြီးဖြည့်ဖြောက်လို့ရနိုင်တယ်မရှိတာကကြတော့အဲ့လိုမျိုးပြန်ပြီးတော့ဒီကောလာဟာလာတွေကိုဟိုအမှန်လားအမှားလားဆိုတာကိုပြန်ရှင်းနိုင်တဲ့အခွင့်အလမ်းကိုလူလူပေးမထားဘူးလို့ကျွန်တော်မြင်ပါတယ်ဗျဟု
တ်ကဲ့အခုဆိုရင်ဒီယောဂကုသမှုတွေတိုးလာနေမြကျမ်းမာရေးဝန်ကြီးဌာနကလည်းသတင်းတွေကိုတောက်လျှောက်ထုတ်ပြန်ပေးနေပါတယ်ဒီလိုသတင်းတွေကိုပဲဒီအစိုးရရဲ့ရုံးမြင့်တရားတွေရေရရနဲ့လည်းပြန်ပြီးတော့ထုတ်လွှင့်ပေးနေရတယ်ရှိပါတယ်။ဆိုတော့ဒီလိုဆိုရမီဒီယာတွေကသတင်းထုတ်ပြန်နေတာရင်းနဲ့အင်တာနက်ကရတဲ့သတင်းတွေနဲ့ဘာတွေများကွာနေလို့လဲအင်တာနက်ဆက်သွယ်ရဖို့ဘာကြောင့်ပြောနေကြတာလဲကိုဆောင်က
ဟုတ်ဆိုတော့အားလုံးသိတဲ့အတိုင်းပဲကျွန်တော်ရုံးမြင့်တန်ကြားနဲ့ရေဒီယိုဆိုတာကဒီ traditional media အဖြစ်နဲ့ကြံခဲ့ပြီးကျွန်တော်တို့ကဒီဘက် digital ခေတ်မှာ digital media တွေကပဲဒီလူတွေတဲ့အားထားကြဖြစ်လာခဲ့တယ်။တရင်ချက်လက်တင်မြန်စွာစီးစင်းနိုင်မှုလို့နောက်တစ်ခါကျတော့အချိန်နဲ့တပြင်းကြီးတဲ့ရင်းရရှိနိုင်မှုပြီးတော့နောက်ကကြတော့လူတိုင်းဟာဆိုရှယ်မီဒီယာကိုသုံးပြီးတော့ကိုယ့်ရဲ့စိုးရိမ်မှုတွေဒါမှမဟုတ်ဒီလိုအခြေအနေမျိုးမှာကိုယ့်ရဲ့နှိမ့်နာမှုတွေကိုဖွင့်ဟပေါ်ထုတ်နိုင်မှုမှာဒီဒီဂျစ်တယ်မီဒီယာနဲ့အစွမ်းသာရေဒီယိုရုပ်တံရေဒီယိုတို့ရုပ်တံရုပ်မြင်သံကြားအောင်လဲဆိုအများကြီးကွာသွားတယ်ပေါ့နောက်ကကဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေဆိုရင်ဟိုပြည့်ပြည့်စုံစုံအချိန်မီးပြန်ကြည့်လို့ရတာကဆိုရှယ်မီဒီယာမှာပဲရှိတယ်အဲအဲ့တော့ဒီဒီအများအားလူတိုင်းကဒီဟို TV ရှေ့မှာထိုင်မှုကလည်းမဖြစ်နိုင်ဘူးနောက်တစ်ခါကျတော့အစွမ်းသာပြောလို့ပဲဒီဒီတကယ်တကယ်ဒီဒုက္ခတွေစကမ်းတွေမှာ TV တွေရောရှိရလားပေါ့အဲ့ဒါမျိုးတွေကလည်းကျွန်တော်တို့မှာသုံးရင်မှုတွေရှိတယ်။ကျင်းနေတာကတော့အဲ့လိုရေဒီယိုတွေရုပ်မြင်သံကြားတွေဟာလူလူတွေလုံလောက်တော့တရင်အချက်လက်ကိုပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမမြင်ဘူး။အထူးသဖြင့်တော့ပေးနိုင်ခဲ့ရင်တောင်မှဒါဟာဒီလို COVID-19 ကိုအရေးကြီးတဲ့ information တွေလင်းလင်းမြန်မြန်စီးဆင်းဖို့ဆိုရင်အဲ့ရေဒီယိုရုပ်မြင်သံကြားတွေကလုံလောက်အလုံးမဖြစ်တော့ပါဘူး။တကယ်တကယ်လက်ကမှာလူတိုင်းဟာ internet အပြည့်အဝရရှိဖို့အချိန်နဲ့တပြေးညီအဲ့ဒီရင်ချက်လေးတွေရရှိဖို့ပဲပို့ပြီးတော့အရေးကြီးတယ်ဒါမှသာလင်းသူတို့အတွက်အဲသူတို့ရဲ့ဟိုဆန္ဒပြအတက်အဝင်စီစဉ်ရုံကြုံမှုသူတို့ရဲ့ကျန်းမာရေးဒါတွေအတွက်ကိုဟိုဟိုအထောက်အကူဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဒီအင်တာနက်တွေတစ်နှစ်လောက်လုံးဝပိတ်ထားတော့လည်းဟိုလူတွေဒုက္ခရောက်မဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တာတွေထွက်ခဲ့ပါတယ်ဆိုတော့ဒီလိုလုံးဝပိတ်ထားတော့ဒေသခံတွေအတွက်ထိခိုက်ဆုံးရှုံးမှုတွေထိနာမြင်တာဘာတွေများတွေ့ရသေးလဲကုဆောင်ပါ
ီ2018အဲဒီဇင်ဘာနဲ့2019ဒီဇင်ဘာအထိဆိုရင်ဒီတိုက်ပွဲတွေကြောင့်တန်ရရတဲ့199ဦးရှိပြီးတော့တည်ဆုံးခဲ့သူအယောက်100ကျော်ရှိတယ်ပေါ့နော်100ဦးရှိတယ်ပေါ့ဆိုတော့2020 January ကနေ2020 May အထိအင်တာနက်ဖြတ်ထားတဲ့ကာလအတွင်းမှာအာဆိုရင်တန်ရရတဲ့လူအယောက်360ကျော်ရှိပြီးတည်တဲ့လူကဒီအယောက်150ကျော်ရှိလာတာတွေ့ရအဲ့တော့ဖီလိုဂျင်နာကအင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာတိုက်ပွဲဟာပိုပြီးတော့ဖြစ်တာတွေ့ရတယ်တိုက်ပွဲကနည်းသွားတာမဟုတ်ဘဲနဲ့တိုက်ပွဲကပိုပြီးတော့များလာတဲ့အင်တာနက်ဖြတ်ထားတဲ့ကာလမှာနောက်တစ်ခုကကြတော့လူတည်ဆုံးမှုဆက်နလူထိခိုက်ဒဏ်ရာရရှိမှုပိုများတယ်တကယ်လို့အင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာကျွန်တော်တို့ကပြည်သူလူထုဟာတိုက်ပွဲကြားထဲမှာပြင်းမိတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒဏ်ရာရတာပဲဖြစ်ဖြစ်ဒါမျိုးကိုလှိမ့်လင်းမြန်မြန်ကယ်ဆယ်ကုသနိုင်မှုဆိုရင်ဒီဆက်တွေကြီးကောင်းမှုလိုရတယ်အဲ့လိုကောင်းမှုဆိုဖုန်းလိုင်းတွေမဟုတ်ဘဲနဲ့ဒီဆက်နအင်တာနက်လိုင်းတွေနောက်တစ်ခုကကြတော့ဒီလိုထိခိုက်ဒဏ်ရာရမှုတွေမဟုတ်ဘူးအခြားသောနှိမ့်နာမှုတွေဆိုရင်လူထုဟာသူရဲ့အခြေအနေကိုထုတ်ဖော်ပြောဆိုဖို့ဒါမှမဟုတ်ရင်တစ်ခါလေကြတော့အဲ့လိုဒီရခိုင်ဒေတာမှာဆိုရင်ကျွန်တော်တို့ကသတင်းမီဒီယာတွေဝင်ရောက်သတင်းရယူခွင့်ကိုအကန့်အသတ်ရှိနေတာရှိတယ်။အဲ့တော့လူလူတွေကပဲသူတို့ကိုယ်တိုင်သတင်းမီဒီယာလို့ဒီအခြေအနေကိုသူတို့ကိုယ်တိုင်ဆိုရှယ်မီဒီယာကိုသုံးပြီးတော့ဟိုအခြားလူတွေသိအောင်နိုင်ငံတကာသိအောင်မီဒီယာတွေသိအောင်ပြောဆိုရအရာမျိုးတွေရှိတယ်။ဆိုတော့အင်တာနက်ပိတ်ထားတဲ့အတွက်လူတွေဆုံးမှုဟာပိုပြီးတော့များလာတယ်။ထိခိုက်ဒဏ်ရာမှုပိုများလာတယ်။အဲ့ကထင်တာမြင်တာနဲ့ကိစ္စဆိုရင်ဥမာကျွန်တော်တို့ဒီပုံမြင့်ကျွန်းအန်းကဒီကြောက်စိတ်ရွာမှာဆိုရင်ဒီဒေတာကန်ငါးဦးကိုဟိုဒီစစ်တပ်ကနေပြီးတော့ဒီဒေတာကန်ငါးဦးဟာအေအေနဲ့ဆက်တယ်လဲဆိုပြီးတော့စစ်တပ်ကဒီသူတို့ကိုဖမ်းဆီးပြီးတော့ရေအိမ်ပေါ်မှာရိုက်နှက်ခဲ့တဲ့ကိစ္စဆိုရင်ဒါလူသိရှင်ကြားပေါ်လာတဲ့ကိစ္စဖြစ်ပါတယ်ဒါပုံမှန်အဖြစ်ဆိုတော့ဒီလိုကိစ္စတွေဟာဟိုနှိမ့်ဆက်ခံရမှုနဲ့ပြီးသွားတယ်နှိမ့်ဆက်လို့တည်သွားရင်လည်းဒီတိုင်းအလောင်းပြန်ပို့လိုက်တယ်ဒါမှမဟုတ်ရင်အလောင်းကိုအစားဖြောက်လိုက်တယ်ဒါမျိုးနဲ့ပဲပြီးသွားတယ်ပေါ့ဒါမှမဟုတ်အဲ့ဒီကိစ္စမှာချင်းအဲ့ဒီမှာလူတယောက်ကဒီဗီဒီယိုရက်ကော့လုပ်ထားပြီးတော့ဒီအင်တာနက်ရတဲ့အခြေအနေတခုမှသူအဲ့ဒီဟာကိုတင်လိုက်တယ်ပေါ့နော်အဲ့ဒီဟာကပြန်သွားတယ်ပေါ့ပြန်သွားတဲ့အတွက်တက်မရဲလူခွင့်ချူပေါင်းမှုတွေဟာပေါ်ပေါ်တင်တင်ပို့ဖြစ်လာတယ်ပေါ့အဲ့တော့အဲ့လိုအင်တာနက်ပိတ်ထားတဲ့အတွက်သူတို့ဟာလုတ်ချင်ရလုတ်ခွင့်ရတယ်အဲ့လိုအခြေအနေကိုလူတို့ကထုတ်ဖော်ပြောဆိုပြင်မရှိဘူးအဲ့ဒါတွေကိုသူတို့ကဟိုကွယ်ဝှက်ထားလို့ရတယ်ပေါ့အဲ့တော့ဒါမှမဟုတ်ကျွန်တော်စဉ်းစားချက်ကအင်တာနက်ဖြတ်ထားတာဟာဟိုဆန္ဒပြောရဲဒီအများပြည်သူသူစီပွားအတွက်ဆိုမဲ့ဒီဆန္ဒလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုလို့ရအောင်လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်သူမှပေါ်ထုတ်စီစီလို့မရအောင်တိလုပ်ထားတယ်လို့ပဲကျွန်တော်တို့တန်တရားဝင်ပါတယ်ဗျာ
ဟုတ်ကဲ့အခုကအင်တာနက်တွေတော့ပြန်ဖွင့်ပေးလိုက်ပါပြီဒါပေမဲ့အရင်လိုမြန်နှောင်းမြင့်ဟို 4G မဟုတ်ဘဲနဲ့ 2G ပဲရတဲ့အတွက်အင်တာနက်ကသုံးမရတော့ပါဆိုတော့ဒီလိုအင်တာနက်ဝန်ဆောင်မှုကြီးအပြည့်အဝရတဲ့အတွက်ကိုဗစ်လိုကျန်းမာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့လေအရေးကြီးတဲ့သတင်းအချက်အလက်တွေမရနိုင်လို့အဓိကဒုက္ခရောက်နိုင်တဲ့သူတွေကဘလို့လူမျိုးတွေဖြစ်နိုင်တယ်ကိုဆောင်က
ဟုတ်ကျွန်တော်ဟိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ဒီလူတို့ကပဲဒုက္ခအများဆုံးရောက်တာပဲကျွန်တော်ဒီဟိုစစ်တပ်နဲ့လက်နက်အတိုင်းနဲ့လက်နက်ကန်နဲ့ဖြစ်လေအများသောအားဖြင့်လူတို့ကပဲထွက်ပြေးရဒိန်းဆောင်ရဥပ္ပိအိမ်ပြေးလို့ကပေါ့ဆိုတော့ဒီလိုကိုဗစ်ကာလမှာလည်းအများသောအားဖြင့်အခုချက်ခံရတာဒီလူလူတွေဒီပဲဖြစ်ပါတယ်ဆိုတော့ကတော့ဟိုကျွန်တော်ဘက်ကနေပြီးတော့ဒီလူခွင့်ရရှိတော့အရာရောလွတ်လပ်တဲ့ဘက်ပြောဆိုခွင့်အရာကိုပြည့်ပြည့်တသားပြောနိုင်တာကအင်တာနက်ဖြတ်တောက်မှုကိုကျွန်တော်ကဘယ်လိုအခြေအနေမျိုးမှာမလုပ်အောင်ဆိုတော့ဒီလိုမျိုး COVID-19 လို့ဒီဟိုကူးစက်မှုနှုံးညံနဲ့ဒီလိုကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေမျိုးမှာပိုလို့တော့မလုပ်တင်ဘူးဒါဟာလူလူကိုရက်ဆက်ရာကြတယ်လူလူပေါ်မှာဟိုသနာပြောတဲ့ဒီမငဲကွက်ပင်နဲ့လူလူကျိုးစီပွားကိုမျက်ွယ်ပြုတာကြတယ်လို့ကျွန်တော်တို့ကမြင်နေကြအဲ့တော့ဒီဟိုသနာပြောတဲ့အထူးသဖြင့်တော့ဘလူးချင်းနေမျိုးမှာဖြစ်ဖြစ်ဒီအစိုးရဘက်ကတော့ဟိုပြောတာကလုံလုံကြီးအကြောင်းပြတယ်နောက်တစ်ခါကျတော့အမျိုးဒီသနာပြောတဲ့ဒီအများပြည်သူကျိုးစီပွားဆိုတဲ့အဲစကလုံးလှလှတွေတုံးနေပေါ့တကယ်တကယ်အချိန်ဒီမှာကျတော့မြေပြင်မှာဒီအင်တာနက်ပိတ်ထားလို့အင်တာနက်ဖြတ်ထားလို့ဉာဏ်လုံးဖြော့ထားလို့ဆိုပြီးတော့လူလူရဲ့အကျိုးကြီးပွားကိုကောင်းလာတယ်ဆိုတာမျိုးတော့တခုမှမတွေ့ရအောင်လူလူအကျိုးကြီးပွားပုံပြီးရှုပ်ယုပ်လာတယ်လူခွင့်ချိုးပေါက်ခံရမှုတွေပုံများလာတယ်အဲဆန္ဒပြောတဲ့ဒီဆန္ဒဟိုဒီလိုကိုဗစ်ကာလမှာသူလူကြောင်းမတက်ရဘူးဒါမှမဟုတ်အပြင်တင်တန်းတွေတက်လို့မရဘူးလူတိုင်းဟာအခြားနေရာဒေသမှာအင်တာနက်ရရဆိုရင်ကျွန်တော်တို့အွန်လိုင်းကနေပြီးပညာသင်ယူနေကြတယ်ဒါပေမဲ့အင်တာနက်ပိတ်ထားတဲ့ဒေသလူတွေကြတော့အဲ့လိုမျိုးဒီပညာသင်ယူခွင့်အွန်လိုင်းကနေပြီးတော့ပညာသင်ယူခွင့်ဒါတွေလည်းဟိုဆုံးရှုံးနေနောက်တစ်ခါကျတော့တချို့တွေဆိုရင်ဒီအမျိုးသမီးတွေဟာဆိုဟိုအိမ်တွင်းမှာအကြမ်းဖက်မှုတွေကြုံရတယ်အဲ့လိုအိမ်တွင်းအကြမ်းဖက်မှုတွေကြုံရတဲ့အခါမှာသူတို့ရဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုဖို့ဒါအကူအညီနှံတောင်းမှုအင်တာနက်တွေရရှိဖို့လိုပြန်တယ်ဆိုတော့အဲ့ဒါမျိုးတွေဟာဒီလိုစစ်ပွဲဖြစ်တဲ့နေရာဒေသတွေမှာလည်းအများကြီးရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါတွေအတွက်ကို ဟိုအစိုးရဘက်ကထည့်သွင်းမစင်စားခဲ့ဘူးလို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအခုလိုအချင်းတွေ့ပြီးဆွေးနွေးခဲ့တဲ့အတန်းအဖွဲ့မှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာနောက်ဆုံးလို့ပြောရမယ်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ27ရက်နေ့ကအောင်အောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီ။ညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်မှုအလွတ်သဘောတွေ့ဆုံမှုတွေဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးစုံမတ်တစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခွန်းမှာသူ့အနေနဲ့ငင်းကြေးရေးလောက်တာဟာလက်နဲ့အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဇိုးကိုဖျက်တောက်ပစ်ဖို့အထိရည်ရထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးအကဲခတ်သူတချို့ကတော့ငင်းကြေးရေးလုပ်ငန်းစဉ်တွေဆင်ဆက်ပြတ်သွားတာမျိုးမဖြစ်ရလျောင်း2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးသိပ်ပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါဒီမကညီလာခံအဖွဲ့နေမှာတမရောကာကွယ်ရေးဦးစီးချုပ်ဘုရုပ်မူကြီးမေအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ညီညာရေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ကြပါတယ်။2020အလွန်ညီညာရေးလုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမရော်နဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်သက်အပြစ်ခတ်ရက်စဲတာမျိုးအကြိမ်ကြိမ်လှုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလှုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငြိမ်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင့်မြက်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးနေတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ်။ NRPC အနေနဲ့ဒါကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တပ်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မတုံ့နိုင်ခဲ့ပါဘူး။ဒီအချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ကအင်အားတိုးချဲ့တာတွေ၊နယ်မြေတိုးချဲ့တာတွေ၊ပြည်သူလူထုအပေါ်မှာဝင်တုပ်ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ်
။ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးသတင်းတော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်။ဦးစော်ထေးကအရင်တတရချင်း27ရာစုပင်လုံးညီညာရေးညီလာခံကလေးကတခုတည်းသောတပ်မတော်ကိစ္စပြည်တော်စုကန်းတွေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆွမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10ထိပ်သီးအစည်းအဝေးအပြီးအခြေအနေပိုဆိုးသွားကြောင်းSCA လက်မှတ်ထိုးထားတဲ့ KU အဖွဲ့ကတရားဝင်ညီညာရေးဆွေးနွေးပွဲတွေမှာပါဝင်တာကနေရပ်ဆိုင်းခဲ့ကြောင်းအလားတူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုဆိုင်ရာစောင့်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ဘဲနေခဲ့ကြောင်းအစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီအခြေအနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြောင်းအလွတ်တဘောဆွေးနွေးပွဲတွေအချိန်ချင်းလို့ယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်ကြိုးစားခဲ့ရကြောင်းဒါကြောင့်ဒီပြဿနာတွေရဲ့အရင်းခံဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်ကြောင်းပြောဆိုခဲ့ပါတယ်။သူဆိုလိုတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာ10+10ထိပ်သီးဆွေးနွေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာသဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပါ
။ဒီလိုတုံ့ပြန်မှုကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူး။ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတဆင့် ခက်ချမ်းချမ်းလေးတုံ့ပြန်လိုက်ပါတယ်။သူကနိုင်ငံရေးပါတီတချို့နဲ့လက်နက်ကိုင်အဖွဲ့တချို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင်းပဲဖြစ်ရတဲ့အောင်တမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းတပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်းတက်မတော်အပေါ်လှုပ်ကြံဆွဆွဲမှုတွေဟာ1950ကျော်ခုနှစ်တွေစီကဗမာပြည်ကွန်မြူနစ်ပါတီဘကပကလှုပ်ကြံဖန်တီးဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘကပတွေကနီးပရိရဲ့အရာပြည်ရင်းငြိမ်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေမှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာဏာရဖဆပလအစိုးရကြောင့်ဖြစ်ရတာဆိုပြီးလှုံ့ဆော်ဖန်တီးကြကြောင်းဒါကြောင့်အဲ့လိုလှုပ်ကြံဖန်တီးကြသူတွေကိုသူကစိတ်ကောင်းချိတ်ပြီးခွေသားရောင်းဖို့မကြိုးစားခြင်းပါနဲ့ဆိုပြီးအစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်းချမ်းလုပ်ငန်းစဉ်ပြန်ဆနိုင်သည့်တိုင်လက်တွေ့ကြတဲ့တိုးတက်မှုတွေရလာလိမ့်မယ်လို့ညွှန်မှန်းဖို့ခက်ခဲနေပါဦးမယ်။ NLD အစိုးရလက်ထက်2016ကနေ2020အထိငြိမ်းချမ်းလုပ်ငန်းစဉ်တစ်ခုလုံးကိုပြန်ပြီးခြုံငုံသုံးသပ်ကြည့်ရင်လက်တွေ့ကျထီရောက်တဲ့တိုးတက်မှုရလာတယ်လို့ပြောဖို့အတော်ခက်ပါတယ
် SCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတဆင့်နိုင်ငံရေးနည်းရဖြေရှာတဲ့စီမှာလုပ်ငန်းစဉ်တစ်ခုလုံးပြတ်သွားတဲ့အထိချိုးရွားမသွားခဲ့ပေမဲ့လက်တွေ့ကျတဲ့တိုးတက်မှုလို့ယူဆရမယ့်သဘောတူညီချက်မျိုးသိမတွေ့ရပါဘူးအလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေးကိုကန့်တောင်းပလောင်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေးရေးမလုပ်နိုင်ခဲ့ပါဘူးပြစ်ခတ်တိုက်ခိုက်မှုမရှိပေမဲ့SCA လက်မှတ်မထိုးသေးတဲ့ဝမိုင်လာ SSPP SSA ရှမ်းတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ KND လက်နက်ကိုင်တပ်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးနိုင်ခဲ့ပါဘူး။တကြောက်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020အလွန်မှာဒေါ်ဆန်းစုကြည်မျှော်မှန်းထားတဲ့နိုင်ငံရေးတလိဇိုးကိုဖျက်တော့ပစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းနေဦးမယ်လို့ယူဆရကြောင်းပါ။
ဖြစ်ပါစေတော်ရရှင်နာရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချာပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်ရဲ့စာရီနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါ၏။ပထမဦးဆုံးတော့မောင်မောင်ချင်းဆိုတဲ့သတင်းရှင်နှုတ်ဆက်လာတဲ့နှုတ်ခွန်းဆက်စကားလေးပြောပြခြင်းပါ၏။သူကမနက်ခင်းလေးမှာကြက်တည်ရှိလာပါ၏။မမှန်ကန်ကန်သတင်းတွေကိုအချိန်နဲ့တစ်ပြေးညီအမြဲတမ်းကြားနေရလို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ VOA ကလည်းအားပေးနာရှင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့ကျွန်မဒီမြန်မာနိုင်ငံမှာတကြောပြန်ကူးစက်ဖြစ်ပွားတဲ့ဒီ COVID ရောဂါနဲ့ပတ်သက်ပြီးတော့တော်ရရှင်နေရေးလာတဲ့အစားတွေကိုဖော်ပြပေးသွားချင်တာပါ။အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားသိသိသာသာတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာနိုင်ငံတော်ဝန်ဆိုရည်မှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာကြတာပါ။ပထမအဦးဆုံးကျမတို့ဒီလွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာဒီရခိုင်ပြည်နယ်မှာကူးစက်မှုတွေစတင်ပြီးတော့တိုးပွားလာပြီဆိုတဲ့သတင်းကြားကြားချင်းရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။အဲဒီတော့အစပိုင်းဖြစ်ပါရဲ့နော်။ဒီသတင်းရှင်ကရခိုင်ပြည်နယ်ကြောက်တော်နယ်ကသတင်းရှင်ပါ
။မင်္ဂလာပါ။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်နယ်ကဖြစ်ပါတယ်။အခုစစ်တွေမှာကိုဗစ်လူနာအသစ်တွေထပ်တွေ့ပြီးဆရာဝန်ကအစတယောက်ပြီးတယောက်ထပ်တိုးနေလို့မြို့ကတော့လော့ခ်ဒေါင်းချထားရတဲ့အခြေအနေရောက်နေပါပြီ။ကျွန်တော်တို့ကြောက်တော့မှလည်းဘယ်နေ့ဘယ်အချိန်ယောဂါမတွေ့ဘူးလို့အတိအကျပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့စစ်တွေမှာယောဂါလက္ခဏာမပြခင်ကတည်းကစစ်တွေနဲ့ကြောက်တော့အသွာအလာအဝင်ထွက်နေ့စဉ်မပြတ်ရှိနေလို့ပါပဲ။အဲဒါကြောင့်ပြည်သူတွေလည်းအရန်ကြောက်နေကြပါတယ်။အဲဒီလိုကြောက်နေကြလို့လည်းအခုကျွန်တော်တို့စီမှာတစ်မျိုးနဲ့တစ်မျိုးတရွာနဲ့တရွာအသွာအလာပိတ်ထားပြီး home stay ကန့်သက်ထားပါတယ်။ကျွန်တော်တို့စီမှာ internet line 2G ပဲဖွင့်ပေးထားလို့ပ ဘာတရင်မှမတက်ပဲအဝိုင်းမဲလဲနေပါတယ်အခုစားပို့တာတော့လိုင်းကောင်းအောင်နားကြီးအနေငယ်စောင့်ပြီးပို့ရတာပါဒါကြောင့် COVID-19 information ကိုနားကြီးမိနစ်မပြတ်သိရဖို့အတွက်ကျွန်တော်တို့လူ 2G ပဲဖွင့်ပေးထားတဲ့မြို့တွေကိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့သက်ဆိုင်ရာအစိုးရတည်စီဖို့တောင်းဆိုပါတယ်ဒီအကြောင်းအရာကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေတည်စီဖို့ message အစီအစဉ်ကမဟုတ်ပဲသတင်းနဲ့ထည့်ပေးစေချင်ပါတယ်အားလုံးကိုအထူးပဲမေတ္တာရပ်ခံပါတယ် VOA ဌာနကလူတွေအားလုံးကိုကျန်းမာလို့စိတ်ချမ်းသာကြပါစေ
သူတို့ဒေသမှာလည်းဘရော့ကူးဆက်မလဲဆိုပြီးတော့ပထမဦးဆုံးဒီစစ်တွေမှာစတင်ကူးဆက်ပြန်ပွားတော့ဒီတော်ရရှင်စိုးရင်ပြောရေးလာတာဖြစ်ပါတယ်VOA ဌာနကလူတွေအားလုံးကိုကျန်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဒီတော်ရရှင်ကရခိုင်ဒေသမှာသတင်းတွေရဖို့အတွက်ဒီအင်တာနက်ဆက်သွယ်ရေးကအထူးလိုအပ်ပါတယ်လို့ပြောလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကနေပြီးတော့ဆွေးနွေးတင်ဆက်ထားတဲ့ရုပ်မြင်သံကြားကလည်းထုတ်လွှင့်ပေးတာဖြစ်ပါတယ်ကျမတို့နောက်ပြီးတော့ဒီကနေ့တင်းငရီနေ့မှာပဲရုပ်မြင်သံကြားကထုတ်လွှင့်ပေးသွားတဲ့တွေ့ဆုံမေးမြန်းခန်းကိုကျမတို့ရေဒီယိုကနေပြောလဲထပ်ဆက်ဖော်ပြပေးတာဖြစ်ပါတယ်။အကြောင်းကတော့ဒီ COVID ကပ်ဘေးစစ်ဘေးတည်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ကိုဆက်လက်ကန့်သတ်ပိတ်ထားဆဲဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအကြက်တဲကာလအင်တာနက်လွတ်လပ်ခွင့်ရှိဖို့အတွက်ဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးထားတာဖြစ်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နှုတ်ရှားတဲ့အသံဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခန့်နဲ့ကိုအောင်လွင်ဦးအွန်လိုင်းကနေပြောဆက်သွယ်မေးမြန်းထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ချက်တွေကိုပြန်ပြီးရေးလာကြတဲ့သရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးသွားခြင်းပါတယ်။ကိုစစ်ဆိုတဲ့သရရှင်ကတော့
အစိုးရမှာတောင်းဝင်ပြေဝါရှိတယ်အခုလိုချိန်မှာသကလုံးလှလှတွေတုံးပြီးတော့မလှက်ပတ်နေတော့အင်တာနက်လိုင်းပိတ်ထားမျက်နှုံးလျှော့ထားလို့ပြည်သူတွေကောင်းကျိုးခံစားအသက်အိုးရင်စီးစိတ်လုံခြုံတယ်လို့ပြောဆိုတာဒုနိုင်ငံမှာပဲကြားဖို့ရတဲ့ theory ဖြစ်ပါတယ်အရန်ကြီးကိုရက်ဆက်ပြီးတော့လူသားမဆန်ကြတာပါဒါလားပြည်သူအစိုးရစစ်တပ်ရဲ့ကျူးလွန်တဲ့ရာဇဝင်မှုတွေကိုကာပါပီးနေတဲ့အစိုးရပဲဖြစ်ပါတယ
်ဒါကတော့ရခိုင်ပြည်နယ်ကအင်တာနက်ဆက်သွယ်မှုတွေကိုဒီပိတ်ထားလို့စေဆိုးဒေါသထွက်နေတဲ့သရရှင်ကိုစေးရဲ့ဒီသူရဲ့ဟိုထင်မြင်စားချက်ကိုဖော်ပြပေးတာပါအဲ့မှာအလွမ်းညရင်ခုန်တန်ဆိုရဲဒီ Facebook account ပိုင်ရှင်ကလည်းအခုလိုလာရေးပါတယ်သူကဟုတ်ပါတယ်အခုလိုကျမ်းမာရင်းနဲ့ပတ်သက်လို့အင်တာနက်ကိုအစိုးရကပြန်ဖွင့်ပေးသင့်ပါတယ်တဲ့ဒါသူရဲ့ဒီအစိုးရကအင်တာနက်ကိုဒီလိုအခြေအနေမျိုးမှာအထူးပြန်ဖွင့်ပေးသင့်တယ်ဆိုပြီးဒီသရရှင်ရေးလာတာပါနောက်ထပ်သရရှင်ကတော့ဒီလိုမျိုးအင်တာနက်ပိတ်ထားတာပေါ့မှာအစိုးရကပြန်ဖွင့်မယ်လို့သိမထင်ကြောင်းသူရဲ့အမြင်ကိုရေးလာပါတယ်ဆိုင်းမမောင်ဆိုတဲ့သရရှင်မသူကစစ်ပီးမှပြန်ရမယ်စကေးမြင်နေတဲ့စစ်မီးမငိမ့်တရွေတော့ညော်အဲ့လိုဖြစ်မယ်စစ်ပွဲတွေပြီးသင့်ပြီတစ်ဖက်သက်အတိရက်ဖို့တွားပြောနေရင်တော့အယူပဲတဲ့နှစ်ဖက်စလုံးရက်မှအဖြေမှန်ရပါမယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံကဒီရခိုင်ဒေသကစီကေးပရိဖက်ကတွေပြီးတော့မှပဲဒီအင်တာနက်လိုင်းတွေပြန်ရနိုင်မယ်ဆိုပြီးတော့မှန်းချက်နဲ့ပြောထားတာဖြစ်ပါတယ်မမောင်ဆိုရဲ Facebook account ပိုင်ရှင်ကတော့ဖုံးမတုံးတဲ့ဒေါ်ရဲကပြည်သူတွေဒုက္ခတဲ့စခန်းကပြည်သူတွေလူများရဲ့ရက်ွယ်စင်ကြေပုံးတွေစီကိုထီဒီကိုဗစ်အကြောင်းနောက်ပြီးတော့ကိုဗစ်ပညာပေးလက်ကမ်းစာဆောင်တွေပို့နိုင်ရင်ပိုကောင်းမယ်တဲ့ရောဂါအကြောင်းကာကွယ်နည်းနေထိုင်နည်းသတင်းပို့စနစ်စသဖြင့်ပါဝင်သင့်ပါတယ်လို့ပြောသွားပါတယ်သူကဒီလိုအစိုးဆုံးအချိန်နေဒီအင်တာနက်ပိတ်ထားပေမဲ့လည်းဘလို့တစ်ဖက်တစ်လမ်းကနေပြီးတော့ဒီပြည်သူတွေကိုကျန်းမာရေးအသိပညာပေးမှုတွေလုပ်နိုင်လဲဆိုတာပြောသွားတာဖြစ်ပါတယ်ဒီကိုအောင်လုံးနဲ့တွေ့ဆုံမေးမြန်းခဲ့မှာလည်းဒီဖြည့်ကြားတဲ့မောင်ဆောင်ခါကဒီလိုအချိန်ဒီမှာလူတို့ကဒီအင်တာနက်ကိုပဲအဓိကအားကိုးနေရတာဖြစ်တဲ့အတွက်ကြောင့်မို့အင်တာနက်ကနေပြီးတော့လူလူစီကိုတယ်လီဖုန်းတွေကတဆင့်ဒီကျန်းမာရေးအချက်အလက်တွေကိုပို့ပြီးလှည့်လင်းမြန်မြန်နဲ့လွယ်လွယ်ကူကူရရှိနိုင်တဲ့အတွက်ကြောင့်မို့အင်တာနက်ကဒီလိုအချက်တဲအချိန်မျိုးမှာရခိုင်ပြည်နယ်အတွက်အထူးအရေးကြီးပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောလာရင်နောက်ထပ်သောရရှင်ထံမြန်ကတော့ကိုဗစ်ကိုအသိပညာပေးလှုံ့ဆော်ပေးနေတဲ့အဖွဲ့တွေလူတွေပေါ်ဆနေကြတဲ့အတွက်များများလှုံ့ဆော်ပေးပါအကူအညီတောင်းပါတယ်။ကိုတယောက်တည်းကောင်းနေလို့မရပါဘူးဆိုပြီးတော့တိုက်တွန်းသွားပါတယ်ဒါကတော့ရခိုင်ဒေသကိုဒီအင်တာနက်ဒီမြန်မာမြင့်အင်တာနက်ဆက်သွယ်ရေးစနစ်ကိုပိတ်ထားဆဲဖြစ်တဲ့အတွက်ကြောင့်မလို့လူတွေဝေဖန်နေကြတာဖြစ်ပါတယ်ဒါမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုပြောသွားတဲ့သူတွေနဲ့သဘောထားမတူရင်လည်းရေးလာတဲ့သောရရှင်တယောက်ရဲ့ဒီသဘောထားကိုလည်းနောက်ထပ်ရှုထောင့်တစ်ခုကနေပြီးတော့တင်ပြပေးချင်ပါတယ်ဈေးသူရဆိုတဲ့သောရရှင်မှာ
စားစရာမရှိလို့မဟုတ်ဘူး 4G အင်တာနက်မရှိလို့လူတွေဒုက္ခရောက်ကြတဲ့TV channel ပေါင်းများစွာနဲ့ Radio FM line တွေက24နာရီအချိန်နဲ့တပြေးညီလွှင့်ပေးနေတဲ့ COVID သတင်းတွေကိုရခိုင်တွေမသိကြဘူးရဲ့ Energy အစိုးရက COVID ကာလအတွင်းရခိုင်တွေမငတ်ဖို့ထောက်ပံ့ကြီးနဲ့ရိတ်ခါအပြင်ရောဂါကူးစက်မှုမြင့်မားတဲ့ရခိုင်ပြည်မှာကာကွယ်ရေးကုသရေးပြန်လည်ထူထောင်ရေးတွေအသေးအံလုပ်နေရချိန်မှာမောင်ဆောင်ခါတို့ကလည်း 2G ပဲရလို့တကြီးကြီး 4G များရလို့ကတော့ခင်ဗျားတို့ရခိုင်မှာ AA ရဲ့လက်ဆွဲအင်တာနက်သုံးပြီးတော့ဖောက်တဲ့ဘုံတွေပေါက်လိုက်မှာတကြီးကြီးပဲခင်ဗျားတို့ AA ကိုပြောလိုက်ပါ4G လိုချင်လို့ရှိရင်ကို့တာဝန်နိုင်တဲ့ကိုလာပါလို့
ဟုတ်ကဲ့ပါဒါကတော့ဒီသူတို့ဆိုတဲ့ Facebook account ပိုင်းရှင်ရဲ့အမြင်ရှုထောင့်ကနေပြောလာတာပါဒီသူတို့ရှင်ပြောသလိုဆိုရင်တော့ AA ကိုပြောလိုက်ပါ 4G လိုချင်ဆိုလို့ရခိုင်ပြည်သူတွေတော့ဒီစာကိုနားထောင်ပြီးသွားနည်းနည်းတော့စိတ်ဆိုးကြမယ်လို့ကျွန်မထင်ပါတယ်ဘာလို့လဲဆိုရင်တော့အခုဖြစ်နေတာရခိုင်ပြည်နယ်ကဒီလူတွေများလူထုအများခံစားနေရတဲ့ကိစ္စဖြစ်ပြီးတော့ဒီ COVID ရောဂါကူးစက်တာကရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဒီပြဿနာတစ်ခုလည်းမဟုတ်ပါဘူးเนาะရခိုင်ပြည်သူအားလုံးပြောရရင်တော့ရခိုင်ပြည်သူတွေမကပဲနဲ့ဒီမြန်မာနိုင်ငံတစ်ခုလုံးကပျက်နှံ့နေတဲ့ဒီမြန်မာတိုင်းနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်ပါတယ်ရှင်။ဒါမြင့်ဒီမှာသူပြောထားတယ်ပေါ့နော်ဒီအခုတွေးဆမေးမြန်းခဲ့မှာဖြေကြားတဲ့မောင်ဆန်းခါကလည်းပြောထားပါတယ်။အခုခေတ်မှာကရေဒီယိုအင်တာနက်ကအဓိကဒီအဝေးရောက်နေတဲ့သူတွေအတွက်ဟိုအင်တာနက်လောက်အဆင်မပြေဘူးလို့ပြောထားပါတယ်။တစ်ဖက်ကကြီးတော့လည်းသူပြောတာဟုတ်ပါတယ်ရှင်။ဘာလို့လဲဆိုရင်တော့ရေဒီယိုနားထောင်မယ်ဆိုရင်ရေဒီယိုဖမ်းဖို့အတွက်ဒီကိုကအိမ်မှာရှိရမှာဖြစ်ပါတယ်။နောက်ပြီးတော့လုံမြန်တန်ကြားဆိုလည်းလွှင့်ပေးတဲ့အချိန်နဲ့လူအားစောင့်ပြီးတော့နားထောင်ရမှာဖြစ်ပါတယ်။နောက်ပြီးတော့စောင့်ဝင်နေရေးအကြောင်းအငြင်းတန်းဒီအပြင်ထွက်ပြီးတော့သွာလာနေကြတဲ့သူတွေကအထူးသဖြင့်မြန်မာနိုင်ငံမှာနှီးပညာပြောင်းလဲလာတဲ့အချိန်ကစပြီးတော့လက်ကင်ဖုန်းတွေကနေပြီးတော့အင်တာနက်ကိုအလွယ်တကူဒီ Facebook ပေါ့နော်အထူးသဖြင့် Facebook စာမျက်နှာကိုဝင်ရောက်နိုင်ပြီးတော့အိတ်ကနေပြီးတော့သတင်းတွေကိုအချိန်မရွေးကြည့်လို့ရတာဖြစ်ပါရဲ့ဒါကြောင့်မလို့ဒီလူအများကလည်းနေ့စဉ်နေ့တူဟာအတွဲစာဝင်နေရေးအတွဲလှုပ်ရှားနေကြတဲ့လူများကလည်းအင်တာနက်ကိုအဓိကအသုံးပြုလာတာပဲဖြစ်ပါရဲ့ရှင်ကျွန်တော်မြန်မာနိုင်ငံမှာဒီကိုဗစ်ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံသားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူပေါင်းတိုင်းဝိုင်းကြဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ် community spread ပေါ့နော်ဒီပြည်တွင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ covid ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံသားပြန်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်းကူးစက်မှုဖြစ်ကိုရောက်လာတဲ့ covid virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျွမ်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သရရှင်ရဲ့ပေးစာရဲ့မှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တိကျသရရှင်ကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြသွားဖို့ရှိပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်လာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဆက်ပြီးတော့ဒေတာလာတဲ့သရရှင်တောင်းဆိုလာတဲ့တချင်းလေးနဲ့သရရှင်ကိုဖြောပြေးပေးကြပါရနော်သရရှင်တယောက်ကသူနာမည်တော့ရေးမထားပါဘူး UM မှာအလုပ်လုပ်နေတဲ့မက်ရီမွန်အတွဲခင်မတို့တည်ဆူထားတဲ့လွမ်းဆိုတဲ့တချင်းလေးနဲ့လက်ဆောင်ပါကြပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ UN ကမက်ရီမွန်အတွဲတောင်းဆိုတဲ့ဒီတချင်းလေးနဲ့ဖြောပြေးပေးကြပါရနော်ခင်မတို့တည်ဆူတဲ့လွမ်းဆိုတဲ့တချင်းကိုသရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးရှင
်လွမ်းไกลลัวลัวเย็นแน่ชีวิตที่สลายด้วยอาดีแย่ช่วยมีวอพี่ลัวลุด้วยเสียมาทุกที่อโคตรีเตียนเนี่ยดันดาลัวลัว
တို့တည်ဆူထားတဲ့လွမ်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOE မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဒီလိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ website လိပ်စာက bambis.voenews.com ဖြစ်ပါတယ် VOE ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ဒီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအထဲကိုထွင်းဖောက်မြင်နိုင်တဲ့အဆင့်မြင့်နည်းပညာသုံးမှန်လုံအင်တာတွေကိုအများပြည်သူအသုံးပြုဖို့အတွက်စမ်းသပ်နေပါတယ်။ဂျပန်နိုင်ငံကဇင်ဖုန်းကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်တာကိုခေတ်သစ် B-box ပုံစံဖန်တီးရွတ်ဆိုနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းလေးကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေးတို့ကတင်ဆက်ထားပါတယ်
။ဂျပန်နိုင်ငံမှာအထဲကိုဖောက်ထွင်းနေနိုင်တဲ့အဆင့်မြင့်နည်းပညာသုံးဖက်လိုအင်တာတွေကိုအများပြည်သူအသုံးပြုနိုင်ဖို့အတွက်ဆန်းသပ်နေပါတယ်။အတွာလာများတဲ့ပန်းချန်နေရာတွေမှာတိစောက်မှာဖြစ်ပြီးတော့မှန်နဲ့စောက်ထားတဲ့အတွက်ဒီဘက်လေးလံကအထဲကိုမြင်နိုင်ပါတယ်။ဒါပေမဲ့အသုံးပြုတဲ့သူကအထဲကိုဝင်သွားပြီးတကားကိုလော့ချလိုက်မယ်ဆိုရင်တော့ဒီမှန်တွေဟာအလိုအလျောက်အချီကနေအနောက်ဖြစ်ကိုပြောင်းသွားမှာပါ။တကားတော့ခတ်ထားသူကြီးကတော့ဒီမှန်တွေရဲ့ကနေအထဲကိုမြင်နိုင်မှာမဟုတ်ပါဘူး။ဒီအများပြည်သူသုံးအိမ်သားတွေကိုအခုလောလောဆယ်ထိုကျိုမြို့ရှိဘူးယာရက်ကွက်ကပန်းချံတစ်ခုမှတက်ဆင်ထားပြီးပို့ပြီးတော့တန်ဆင်စေဖို့နဲ့ဘေးကင်းလုံခြုံစေဖို့အတွက်ရည်ရွယ်တည်ဆောက်ထားတာပါ။နီပွန်ဖောင်ဒေးရှင်းကဥဆောင်ဖန်တီးတာဖြစ်ပြီးတော့နောက်ထပ်နေရာ18နေရာမှာလည်းအခုလိုပဲတန်ရှင်ဘေးကင်းနဲ့အများပြည်သူသုံးအိမ်သားတွေကိုဆက်ပြီးတော့စောက်သွားဖို့ရှိနေပါတယ်ရှင်။
ဂျပန်နိုင်ငံကဂီတအနုပညာရှင်တယောက်လည်းဖြစ်တဲ့ဇင်ဖုန်းကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်ဖတ်တာကိုခေတ်သစ် B-box ပုံစံနဲ့ဖန်တီးရွတ်ဆိုနေပါတယ်။အသက်38နှစ်အရွယ်ယူကာစုအာကာဆာကာဟာဇင်ဗုဒ္ဓဘာသာဖုန်းကြီးအဖြစ်လဲတင်ကြားလေ့ကျင့်ခဲ့သူတစ်ယောက်ဖြစ်ပြီးတော့သူ့ရဲ့ B-box တရားတွေရွတ်ဆိုတဲ့ဗီဒီယိုဟာ YouTube မှာပေါက်သွားခဲ့တာပါ။ကိုရိုနာကပ်ရောဂါကာလအစပိုင်းတုန်းကဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အချိန်ကစပြီးအာဆာကာရဲ့ဖုန်းကြီးအလုပ်ရောဂီတအနုပညာရှင်အလုတ်ကိုရက်တန့်ခဲ့ရပါတယ်။ဗုဒ္ဓရဲ့သင်ကြားမှုတွေကိုဂျပန်နိုင်ငံကလူတွေသာမကတကဘာလုံးကလူတွေစီပါရောက်ရှိဖို့အတွက်သူ့ရဲ့ကိုယ်ပိုင်နည်းနဲ့ကြိုးစားနေတာလို့အာကာဆာကာကပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံထိုကျိုမြို့မှာပဲက ိုရိုနာကပ်ရောဂါကာလအတွင်းအခေါင်းတလာတဲ့ဝင်ပြီးတရေအချောက်ခံနေကြတဲ့သူတွေအတွက်ကုမ္ပဏီတစ်ခုကဖန်တီးပေးထားပါတယ်။ကိုဝါကာရာဆက်ထိုင်တရေအချောက်သူများကုမ္ပဏီကစီစဉ်တာဖြစ်ပြီးတော့အရှိ6ပေခွဲရှိတဲ့မှန်လုံအခေါင်းထဲမှာဝင်အိပ်ပြီးအပြင်ကတရေအချောက်တာကိုခံရမှာပါ။အကောင့်တလားထဲမှာဝင်နေတော့တရေပုံမြင်တွေကိုနားဆင်ရမှာဖြစ်တယ်လို့အထဲမှာလက်အတူနဲ့အတူခံရတာမျိုးအပြင်ရေနဲ့ဖျက်ခံရတာမျိုးတွေလည်းပါပါတယ်။ပြီးခဲ့တဲ့အပတ်တုန်းကလည်းသူတို့အဖွဲ့ကပဲကားနဲ့လာကြတဲ့သူတွေကိုစုံပြီးဖုတ်ကောင်တွေ6လက်နဲ့ပုံစံမျိုးစီစဉ်ဖန်တီးခဲ့ပါသေးတယ်။အခုလိုကောင်းတလားထဲမှာတရေ6ခင်ကျင်ကြတဲ့သူတွေအတွက်ကတော့ဂျပန်ယန်ငွေ800အမေရိကန်ဒေါ်လာနဲ့ဆိုရင်8ဒေါ်လာနီးပါးကျတင်မှာဖြစ်ပြီးပြီးခဲ့တဲ့အပတ်တုန်းက၂ရက်အတွင်းမှာလက်မှတ်တွေအကုန်ရောင်းထွက်ခဲ့ပါရဲ့ရှင
်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ပြီးခဲ့တဲ့9လတာကာလအတွင်းကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွန်ခွာရှိစေဖို့မြေပြင်ပေါ်မှာ၄000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလှုံ့ဆော်နေတာပါ။ဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့ဆင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူး။အိန္ဒိယနိုင်ငံကဂျမ္မူနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေကအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါမနစ်ကလည်းဒီဒေတာနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရပူပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်ဝါရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ25ဆန်းကျော်သွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုနှုန်းမှာကမ္ဘာစံချိန်တင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလုံခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 98,861 ယောက်ရှိလာကြောင်းဒါဟာကမ္ဘာမှာကာယရောဂါဖြစ်ခြင်းကစပြီးနေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ခဲ့တာဖြစ်ပါတယ်။ဒါပြင်အိန္ဒိယနိုင်ငံမှာသေဆုံးသူ 6,300 ကျော်ရှိပါတယ်။အမေရိကန်နိုင်ငံကတော့ကူးစက်သူ6000ကျော်နဲ့ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးဘရာဇီးလ်နိုင်ငံက 3.8 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံက 3000 ခွဲနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အချိန်ထဲမှာပဲဥရောပတိုက်ကမျိုးကြီးတော်များများမှာလည်းဗိုင်းရပ်စ်ကြောင့်ကန့်သတ်မှုတွေပြန်လုလာတာကိုစနေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ဗြိတိန်တက္ကသိုလ်ရဲ့အနေနဲ့နောက်လာမှာကျောင်းတွေပြန်မဖွင့်သင့်ဘူးလို့ဗြိတိန်တက္ကသိုလ်သမဂ္ဂကပြောလိုက်ပါတယ်။ကျောင်းလာတက်တဲ့ကျောင်းသားတွေကနေဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှာကိုကာကွယ်တဲ့အနေနဲ့ရှိလာမှာကြောင်းတွေပြန်ဖွင့်ဖို့အစီအစဉ်တွေကိုဖြတ်သိမ်းတင်ပြီးတော့အတန်းတွေကိုအင်တာနက်အွန်လိုင်းကနေတင်ဖို့တက္ကသိုလ်သမဂ္ဂကတောင်းဆိုလိုက်ပါတယ်ခင်ဗျာ။မေဂန်ပြည်တော်စု Oregon ပြည်နယ် Portland မြို့မှာလူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေရမှာမနေ့စနေနေ့ညပိုင်းက Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Trump ကိုထောက်ခံတဲ့ဆန္ဒပြတဲ့သူတွေကြားပဋိပက္ခတွေဖြစ်ခဲ့တဲ့အတွက်လူတဦးသေဆုံးခဲ့ပါတယ်။မြို့ရင်း3လမ်းနဲ့ Alderland တောင်မှာဆန္ဒပြတဲ့သူတွေချင်းချင်းကြားပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးတော့တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူတဦးတနက်ထိမှန်ပြီးသေဆုံးခဲ့တာဖြစ်ကြောင်း Portland မြို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုအခုလက်တလောမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.